မင်္ဂလာညနေခင်းပါခင်ဗျာ American မိတော်စုဝါရှင်တန် DC မြို့တော် View American တန်ကနေ2019ခုနှစ်ဒီဇင်ဘာ26ရက်ဇာတာရီနေ့ညနေခင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဒိုင်းနိုမီတာ16 19နဲ့25ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညနေတော့စီစဉ်မှုကတော့ကျွန်တော်ဂျန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဖိလစ်ပိုင်နိုင်ငံလေပိုင်းမှာ Christmas နေ့ကတက်ကတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ73ယောက်ထဏ်မင်းသေဆုံးသွားပါတယ်။ဟောကမှာ Christmas ကာလကလေးကဆန္ဒပြပွဲတွေနဲ့ဒီကရုံတွေဖြစ်ပွားနေတာဒီကနေ့ထိဆိုရင်တော့သုံးရရှိနေပါပြီ။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်ဗဟုသုတမြို့နယ်မြို့သားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌသေဆုံးသွားခဲ့တာနဲ့ပတ်သက်ပြီ
းဗဟုသုတမြို့နယ် NLD ဥက္ကဋ္ဌဦးရေးသိန်းကဒီမနေ့ကဒီဗမာစစ်တပ်ကဒီစက္ကကစင်္ကာဌာနချုပ်ကဒီပြစ်တဲ့လက်နေကြီးဖြစ်ပြီးတော့ညနေ 3:06 မိနစ်မှာဟိုသူတည်သွားပြီပေါ့နော်အဲ့ဒီမှာသူ
အေးရခိုင်လက်နက်ကိုင်ဖွဲ့ပြောခွင့်ရခိုင်ဒုက္ခပြောတာဖြစ်ပါတယ်ဒီကြောင်းအပြည့်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်ဘူးသူကြောင့်မြို့နယ်မှာပဲလူမှုကြီးကြပ်ရေးဝန်ထမ်း3ဦးကိုအေးရခိုင်လက်နက်ကိုင်ဖွဲ့ကဖမ်းဆီးသွားခဲ့တဲ့အကြောင်းဒါကဆူဒန်နိုင်ငံမှာအာနာရှင်ဟောင်းအိုမာအယ်ဘရှားပြုတ်ကျခဲ့တဲ့ဒီဆူဒန်ဆန္ဒပြပွဲတစ်နှစ်ပြည့်အချိန်နှီးပါဝင်နောက်ပိုင်းမှာတော့ဒီဇင်ဘာတီးလက်ဆောင်တပုတ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့ဒီကြောင်းနေတိုင်းငယ်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ဆူဒန်နိုင်ငံလေပိုင်းမှာခရစ်စမတ်နေ့ကတိုက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ73ယောက်ထဏ်မင်းနဲ့သေဆုံးသွားတဲ့အကြောင်းတောင်ဝင်ရှိသူတွေကပြောပါတယ်။ဖန်ဖုန်းတိုင်ဖုန်းမုန်တိုင်းကဖိလစ်ပိုင်နိုင်ငံကို၂ရက်ကြာဖြတ်သန်းတက်ခိုက်စဉ်တနာရီလီတန်နှုန်းကီလိုမီတာ120လောက်နဲ့မိုးတိထန်စွာရွာသွန်းခဲ့တာပါမုန်တိုင်းကြောင့်လူပေါင်းထောင်ထောင်ချီတင်းရှောင်ခဲ့ရပြီးစာတင်ကျောင်းတွေအားသာယုံနေတဲ့အစိုးရအဆောက်အဦတွေမှာယာယီခုလုံခဲ့ကြရပါတယ်ဂရုတင်မောပြည်ဆွေးမှုတွေရဆိုင်ထားရတဲ့အတွက်မနေ့ကစိတ်ကန်းတွေမှာလူပေါင်းတောင်းကျော်လောက်လဲတောင်းတင်နေသလိုပြည်တွင်းလေရောင်းခီးစဉ်တွေလည်းရဆိုင်ခဲ့ရတာပါမုန်တိုင်းရာသီနိုဝင်ဘာလမှာအဆုံးသတ်လို့ရှိတဲ့ဖိလစ်ပိုင်နိုင်ငံဟာတိုင်ဖုန်းနဲ့ပူပိုင်းမုန်တိုင်းတွေဖြတ်တန်းတက်ခိုက်တာမကြာခဏခံရလို့ရှိရပါတယ်ဖိလစ်ပိုင်နိုင်ငံမှာအဆိုးဆုံးကြုံရတဲ့2013နိုဝင်ဘာလတဲ့ဟိုင်ယန်တိုင်ဖုန်းမုန်တိုင်းတက်ခတ်ခဲ့ချိန်မှာတော့လူပေါင်း6000ကျော်သေဆုံးပြီးအင်ဂျင်2သိန်းလောက်ပျက်စီးခဲ့တာပါအင်အားအပြည့်ဆုံးမုန်တိုင်း2018ခုနှစ်စက်တင်ဘာလတဲ့တက်ခတ်ခဲ့ရမှာလဲမနီလာမြို့တော်မြောက်ဘက်တောင်ထူထက်ရဒေသမှာလူပေါင်း81ယောက်သေဆုံးခဲ့ဦးပါတယ်မုန်ကမုန်တိုင်းနဲ့ခံခဲ့ရပြီးနောက်မှာတော့မုန်တိုင်းတံမကြာခဏခံရလို့ရှိတဲ့ဖိလစ်ပိုင်နိုင်ငံမှာကပ်ဘေးတံခံရတဲ့နေနေဆောက်လို့ရင်းနဲ့ပတ်သက်လို့လည်းမိဘုန်းတွေထွက်ပေါ်လာခဲ့တာပါ
Christmas ပွဲတော်ကာလမှာဟောင်ကောင်စီးပွားရေးလုပ်ငန်းတွေထိခိုက်အောင်ရည်ရွယ်ပြီးရာနဲ့ချီတဲ့ဆန္ဒပြသူတွေဟာ shopping center ကြီးတွေကိုတတိယနေ့အဖြစ်ဝင်ရောက်ချီတဲ့ဆန္ဒပြခဲ့ကြပါတယ် shopping center ပြမှုလို့နာမည်ပေးထားတဲ့ဆန္ဒပြပွဲတွေကဟောင်ကောင်တဝမ်းမှာရှိတဲ့ shopping center တွေကိုပြစ်မှတ်ထားပြီးတော့ Christmas အကြိုနေ့ကလေးကစတင်ဆန္ဒပြနေတာပါဒီကနေ့ဆန္ဒပြကြသူအရေအတွက်ဟာလွန်ခဲ့တဲ့နှစ်ရက်တည်းကလောက်မများပါဘူးဒါပေမဲ့ကောင်လုံးကျွန်းဆွယ်မှာလူသွားများတဲ့ shopping center တွေနားနဲ့ new territory ဒေသတွေမှာအထူးကြုံနှိမ့်နှင်းရေးရဲတွေလုံခြုံရေးကင်းလှည့်ခဲ့ကြပါတယ် RTHK သတင်းဌာနရဲ့သတင်းအရဆိုရင်တိုက်ပိုအရက်က shopping mall တစ်ခုထဲမှာရဲကတော်တော်များများကိုဖမ်းဆီးခဲ့ပါတယ်shopping center တွေကတချို့စားတောက်ဆိုင်တွေ store ဆိုင်တွေကဆန္ဒပြသူတွေလာချိန်မှာဆိုင်တွေကိုယာယီပိတ်ထားခဲ့ကြပါတယ်။အင်္ဂါနေ့တုန်းကဆန္ဒပြပွဲတုန်းကတော့ဈေးဝယ်သူတွေကဘာလှည့်ခီးသွားနေတဲ့စီကားနေတဲ့ဟောင်ကောင်မြို့လေစီးပွားရေးအချက်အချာကြားတဲ့နေရာမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့လူစုခွဲခဲ့လို့အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ခဲ့ပါတယ်။နှစ်သက်ကူးနေ့မှာလည်းအကြီးအကျယ်ဆန္ဒပြပွဲကြီးလုပ်ဖို့ဆန္ဒပြသူတွေစီစဉ်နေကြပါတယ်
။ CUS ရဲ့တပ်ဖွဲ့ရဲ့ရုရှားစစ်လေယာဉ်တွေရဲ့အကူအညီနဲ့နိုင်ငံနောက်မြောက်ဘက်ကအီတလီပြည်နယ်မှာတဘုံတွေထိချုပ်ထားတဲ့မျိုးကိုချင်းကပ်လာနေတဲ့အကြောင်းဒေသခံတွေနဲ့နှီးဆက်သူတွေကပြောပါရယ်ချက်ချက်ကြားတဲ့မရက်အနူမမျိုးနီးကဒါဇင်နဲ့ချီရဲ့ချီရော်တွေကိုအစိုးရတပ်ဖွဲ့တွေထိချုပ်လိုက်ပြီးလူပေါင်းဒါဇင်နဲ့ချီထက်ပြက်ခံရတယ်လို့ထောင်နဲ့ချီရဲ့ဒေသခံတွေလည်းထွက်ပြေးနေရတဲ့အကြောင်းစီရလူခွင့်ဆောင်ချီခဲကပ်ဖွဲ့ကပြောပါရယ်လက်နက်ကြီးတွေဒီကြောင်းကဘုံကျဲတက်ခတ်မှုတွေစက်တိုက်ဆူဆူကြုံနေရတဲ့အတွက်ထွက်ပြေးနေရတဲ့အကြောင်းလည်းဒေသခံတွေကပြောဆိုခဲ့ကြတာပါစီရီးယားနိုင်ငံတောင်ပိုင်းဒမက်စကတ်မြို့နယ်နဲ့မြောက်ပိုင်းကအလပုံမြို့တို့ကိုဆက်သွယ်ထားတဲ့အဝေးပြေးကားလမ်းပေါ်မှာတည်ရှိတဲ့မာရက်အန်နူမန်မြို့ကိုတော့သမရဘာရှယ်အာဆတ်ကိုတိစ္ဆာခံတဲ့တပ်တွေမကြသေးရင်ကစပြီးထိန်းချုပ်ဖို့ကြိုးပမ်းလာတာပါအ စုရထောက်ခံတဲ့တပ်တွေကမဟာဗျူဟာကျတဲ့ M5 ဝေးပြေးလမ်းကိုထိန်းချုပ်ဖို့လည်းရည်မှန်းထားပါတယ်။စီဗီယာစုရကိုတော်လန်တက်ခတ်နေတဲ့သဘုံတွေထိန်းချုပ်ထားတဲ့နောက်ဆုံးနေပြီဖြစ်တဲ့အစ်တလီပြည်နယ်မှာတော့လူပေါင်း 3,000 နီးပါးနေထိုင်နေကြတာပါ။စီဗီယာတပ်ဖွဲ့နဲ့မာမဲရုရှားတို့ပူးပေါင်းပြီးအစ်တလီပြည်နယ်တောင်ပိုင်းမှာပြီးခဲ့တဲ့သတင်းပတ်ကစအကြီးအကျယ်ထိုးစစ်ဆင်တက်ခတ်နေရလည်းဖြစ်ပါတယ်
။အစ္စရေးနိုင်ငံမှာကျင်းပမဲ့ထွေထွေရွေးကောက်ပွဲကြရင်လီကုတ်ပါတီကိုဥဆောင်အရွေးခံမဲ့သမ္မတလောင်းရွေးပွဲကိုပါတီတွင်ဒီကနေ့ကျင်းပနေပါတယ်။ဒီတစ်နှစ်ထဲမှာနှစ်ကြိမ်လုပ်ခဲ့တဲ့ရွေးကောက်ပွဲတွေမှာလီကုတ်ပါတီကအပြတ်အသတ်အနိုင်မရခဲ့သလိုဝင်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကလည်းညွန်ပေါင်းအစိုးရမဖွဲ့နိုင်ခဲ့တာကြောင့်ဝင်ကြီးချုပ်ရဲ့နိုင်ငံရေးပြိုင်ဘက်ဂီဒီယန်ဆာကသူသာပိုတင်တော်တဲ့ခေါင်းဆောင်ဖြစ်မယ်လို့ပြောကြားမဲဆွဲခဲ့ပါတယ်။ဒါပေမဲ့ဝင်ကြီးချုပ်နက်တန်ယာဟုအပေါ်ပါတီတွင်ထောက်ခံသူတွေများနေဆဲဖြစ်ပြီးခေါင်းဆောင်ပြန်အရွေးခံရလိမ့်မယ်လို့လေလာသူတွေကခန့်မှန်းနေကြပါတယ်။အခရီးလိုက်စားမှု၃ခုနဲ့ရင်ဆိုင်နေရတဲ့ဝင်ကြီးချုပ်အပေါ်လိန်ညာမှုလက်စားမှုယုံကြည်မှုဖောက်ဖျက်မှုတို့နဲ့ပြီးခဲ့တဲ့လကဆွဲချက်တင်ခဲ့ပါတယ်။ပါတီဝင်တွေဘသူကိုရွေးချယ်မလဲဆိုတဲ့အဖြေကတော့နောက်ဖန်လောက်မှသိရမယ်လို့မျှော်လင့်ရပါတယ်။ရွေးကောက်ပွဲအတွက်အစ္စရေးတောင်ပိုင်းကစကီလီယွန်စိတ်ကမ်းမြို့မှာဝင်ကြီးချုပ်နက်တန်ယာဟုပုတ်ထုံးနေညပိုင်းကမဲဆွယ်ပွဲလုပ်နေစဉ်မှာဂါဇာကမ်းမြောင်ဒေသဘက်ကနေရော့ကက်ဒုံးတစ်ခုနဲ့ပစ်ခဲ့တာကြောင့်မဲဆွယ်နေတဲ့စင်ပေါ်ကနေဝင်ကြီးချုပ်အမြန်ပြေးဆင်းခဲ့ရပါတယ်။ဂါဇာဒေသဘက်ကပစ်လိုက်တဲ့ရော့ကက်ဒုံးကိုအစ္စရေးဒုံးခွင်ဒုံးစနစ်နဲ့ဖြစ်ခွင်းခဲ့တယ်လို့အစ္စရေးစစ်တပ်ကအတည်ပြုပါတယ်။လက်တော့ပြန်တဲ့အနေနဲ့ဂါဇာမှာရှိတဲ့ဟာမတ်စ်ပစ်မှတ်တွေအပေါ်ရော့ကက်ဒုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တယ်လို့လည်းပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ကျနော်ပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကာဝေးဆိုင်အဲဥရီပါဝင်ကုန်သွယ်ဆိုင်ရဲ့ကန့်သက်ချက်တွေကိုပြင်းထန်ခံခဲ့တဲ့အကြောင်းတရုတ်နိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။အမေရိကန်ရဲ့ကာဝေးအဲဥရီမှာတရုတ်ကုမ္ပဏီတွေပေါ်ကန့်သက်ချက်တွေပါဝင်နေတဲ့အတွက်အပြင်းထန်ခံခဲ့ကြောင်းတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောင်းရကောက်ဖန်ကပြင်းပြမြို့တော်သတင်းစာရှင်းလင်းပွဲမှာဒီနေ့ပဲပြောလိုက်တာပါ။ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲအတည်ပြုလိုက်တဲ့အမေရိကန်ရဲ့နိုင်ငံတော်ကာဝေးအဲဥရီ NDAA မှာတော့တရုတ်နိုင်ငံကယထာရီဘတ်စကားတွေကိုဝယ်ယူရမှာပြည်အောင်စုဆွေးရဲ့အုံစစ်တွေကိုတုံးဆွဲခွင့်တမ်းမြစ်ထားတယ်လို့တရုတ်ဆက်သွယ်ရေးကုမ္ပဏီဟွာဝေးပေါ်တာကတ်မှုတွေကိုချက်ချင်းဖယ်ရှားမပေးဖို့လည်းထည့်သွင်းထားပါတယ်။ဥပဒေကိုအကောင့်ထည့်ဖို့ရမှာတရုတ်နိုင်ငံကလုပ်ငန်းတွေပေါ်တရားမှုတွေကိုအနည်းကဆောင့်ကြည့်သွားမှာဖြစ်တယ်လို့တရုတ်ကုမ္ပဏီတွေရဲ့အကျိုးစီးပွားနဲ့အခွင့်အရေးကိုကာဝယ်ဖို့လိုအပ်တဲ့စီမံတွေကိုဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းလည်းတရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရသူကပြောဆိုခဲ့တာပါ။အမေရိကန်ရဲ့ဥပဒေအရတရုတ်ဆွေးရပိုင်းယထာထုတ်လုပ်ရေးလုပ်ငန်း CRC Corporation နဲ့အမေရိကန်မှာလက်စစ်တားအသုံးဘတ်စကားတွေရောင်းချနေတဲ့တရုတ်ကုမ္ပဏီ BYD Motors တို့အထည်နာမဲ့အလားအလာတွေလည်းရှိနေပါတယ်။အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ဆိုင်ရာပထမဆင့်သဘောတူညီချက်ရဖို့နှိစက်နေပြီဖြစ်တဲ့အကြောင်းသတင်းတွေထွက်လာနေချိန်မှာပဲကုန်သွယ်ဆိုင်ရာအငင်းပွားစရာတွေနဲ့ထပ်မံကြုံတွေ့နေရတာပါ
။အိန္ဒိယနဲ့ပါကစ္စတန်ကြားပိုင်နဲ့အငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ပြစ်ခတ်မှုကြောင့်ပါကစ္စတန်စစ်သား2ယောက်တေဆုံးပြီးအိန္ဒိယစစ်သား1ယောက်တေဆုံးတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါရယ်။ဒီဝါမြို့မှာအိန္ဒိယဘက်ကပြစ်လို့စစ်သား2ယောက်တေဆုံးခဲ့ပြီးတဲ့နောက်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ပါကစ္စတန်စစ်တပ်ရဲ့ကြေညာချက်ထဲမှာပြောထားပါရယ်။ဟာဂျီပီယာမြို့မှာလည်းနှစ်ဖက်ပြစ်ခတ်မှုဖြစ်ခဲ့ပါရယ်။ရန်ဆောင်မှုမရှိဘဲအပြစ်ခတ်ရစရေးသဘောတူညီချက်ကိုချိုးဖောက်ပြစ်ခတ်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကဆိုပါရယ်။ပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမမော့ကရရှိကလည်းငြိမ်းချမ်းနေတဲ့ဒေသမှာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမွန်ဒီကငြိမ်းချမ်းမှုပြက်ပြားအောင်လုပ်တာလို့အပြစ်တင်ပါတယ်။အိန္ဒိယဘက်ကလည်းပါကစ္စတန်ဘက်ကစပစ်လို့ပြန်လည်ပြစ်ခတ်တယ်လို့ဆိုပါတယ်။အိန္ဒိယပိုင်ကက်ရှမီးယားဒေသတွေကရမ်ဘိုဟာမြို့မှာဗုဒ္ဓဟူးနေ့တုန်းကစစ်ခန်းတွေကိုပိတ်မှတ်ထားပြီးတော့ပါကစ္စတန်ဘက်ကတိုက်ခိုက်ခဲ့လို့အိန္ဒိယစစ်သားတယောက်သေဆုံးတယ်လို့အိန္ဒိယစစ်တပ်ပြောခွင့်ရဗိုလ်မှူးကြီးရာဂျက်ရှ်ကာလီယာကပြောပါတယ်ဒါကြောင့်ပြန်လည်ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်မွတ်စလင်အများစုနေထိုင်တဲ့ကက်ရှမီးယားဒေသတွေကကိုယ်ပိုင်အုပ်ချုပ်ခွင့်ပေးထားတဲ့မြို့တွေကိုအိန္ဒိယအစိုးရကကိုယ်ပိုင်အုပ်ချုပ်ခွင့်ပြန်ရုပ်သိမ်းပြီးအိန္ဒိယပြည်မှာကြီးအစိုးရအုပ်ချုပ်မှုလက်အောက်ပြန်ထားခဲ့တဲ့ဩဂတ်လတွေကတင်းမာမှုတွေရှိနေတာပါအင်္ဂလိပ်ကိုလိုနီလက်အောက်ကလွတ်မြောက်ပြီးလွတ်လပ်ရေးရခဲ့တဲ့1948ခုနှစ်ထဲကအိန္ဒိယနဲ့ပါကစ္စတန်ကြားမှာကက်ရှမီးယားအရေးကြောင့်စစ်ပွဲနှစ်ခါဖြစ်ပွားခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာဒီနေ့မနေ့စောပိုင်းကစစ်ကန်တခုကိုပြစ်မှတ်ထားတဲ့ရင်အားဖြင့်ထိခိုက်ပုံကာဗွန်ခွဲတက်ခတ်မှုကြောင့်အာဖဂန်စစ်သား6ယောက်သေဆုံးသွားတဲ့ကြောင်းကာဝေးဝန်ကြီးဌာနကပြောပါရယ်။တာလီဘန်တပုံတွေကတော့တက်ခတ်မှုကသူတို့လက်ချက်ဖြစ်နေချက်ချင်းဆိုဆိုလို့ကြေညာလိုက်တာပါ။ဘာကပ်ပြည်နယ်ကစစ်ကန်ငယ်တခုပြင်ဘက်မှာဖောက်ခွဲပစ္စည်းတင်ဆောင်လာတဲ့ကားကိုအထိခိုက်ကာဗွန်ခွဲသမားကဖောက်ခွဲလိုက်ပြီးတဲ့နောက်မကြာခင်မှာပဲတပုံတွေကစကန်ကိုဝင်ရောက်စီးနှင်းတက်ခတ်ရာကအပြန်အလှန်ပြစ်ခတ်မှုတွေလည်းဖြစ်ပေါ်ခဲ့ပါရယ်။ဖောက်ခွဲမှုတွင်အာဖဂန်စစ်သား3ယောက်ဒဏ်ရာရတဲ့အကြောင်းနဲ့ကာဝေးဝန်ကြီးဌာနကအတည်ပြုခဲ့တယ်လို့အကြမ်းဖက်တက်ခတ်မှုဖြစ်နေလဲပြောဆိုခဲ့တာပါ။နိုင်တို့ကြောင့်တက်ခတ်မှုတွေဖြစ်ပေါ်ခဲ့ပြီးတဲ့နောက်တပုံတွေကိုမောင်းထုတ်နိုင်ခဲ့တဲ့အကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါရယ်
။ချီလီနိုင်ငံအနောက်ဖက် Valparaíso စိတ်ကမ်းမြို့ကစီးရဲသားရပ်ကွက်တစ်ခုမှာမီးလောင်လို့အင်ဂျင်150ကျောင်းမီးလောင်ကျွမ်းခဲ့တဲ့အတွက်လူအများအများအိုးမဲ့အိမ်မဲ့ဖြစ်နေကြပါရယ်။အင်္ဂါနေ့ညကလောင်ခဲ့တဲ့မီးကြောင်သေဆုံးသူရှိတယ်ဆိုတဲ့သတင်းမကြားရပေမဲ့အိမ်မွေးတရိတ်ဆန်တွေအပါအဝင်ဒေသခံအများစုပိုင်ဆိုင်သမျှဆုံးရှုံးသွားခဲ့ပါတယ်။ကမ္ဘာတောင်ဘက်အချမ်းမှာနွေရာသီဖြစ်နေတာမို့နွေရာသီပူပြင်းတဲ့ပူချိန်ကြောင့်ရောလေပြင်းတိုက်ခတ်မှုကြောင့်မှတစ်ပင်ထူထပ်တဲ့နေရာမှာဆမီးလောင်ခဲ့ပြီးမီးကမြို့ဘက်ကိုကူးခဲ့တာဖြစ်တယ်လို့မိသားကပြောပါတယ်။ဒီမီဟာရှော်မီဖြစ်နိုင်တယ်လို့လည်းအာနာမဲတွေကပြောပါတယ်။ရောင်စုံတစ်သားပေါင်တွေနဲ့အိမ်တွေရှိတဲ့ Valparaíso မြို့ဟာကမ္ဘာလက်ခီးတွေကြားမှာရေပန်းစားတဲ့မြို့တစ်ခုဖြစ်ပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့အင်တာနက်ဆောင်မြင်တာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့ကျွန်တော်တို့သတင်းဆောင်းပါးတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဘူဒီရောင် NLD ပါတီဥက္ကဋ္ဌတည်ဆုံမှုနဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါမယ်။မနေ့ကဘူဒီရောင်မြို့နယ် NLD ပါတီဥက္ကဋ္ဌဦးရဲသိန်းတည်ဆုံသွားရတာဟာဘူဒီရောင်ဒါကာဆ15ဌာနချုပ်ကပြစ်တဲ့လက်နက်ကြီးတီထိမှန်ခဲ့တာကြောင့်လို့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကပြောလိုက်ပါတယ်တမတော်ဘက်ကဦးရဲသိန်းတည်ဆုံရတာဟာအေးအဖွဲ့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ပြောပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းနောက်ကိုတက်နိုင်ကမင်းမြတ်ပြီးတော့တင်ပြပေးထားပါတယ်ခင်ဗျာ
အမျိုးသားဒီမိုကရေစီဖွေးချောင်း NLD ပါတီရဲ့ဘူတိတော်မျိုးနဲ့ပါတီခွဲဥက္ကဋ္ဌဦးရဲသိန်းကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးထားစဉ်တမတော်ကပြစ်လိုက်တဲ့လက်နက်ကြီးချေထိမှန်သည်မနေ့ကတည်ဆုံတော့ခဲ့တဲ့အတွက်သူ့ကိုကောင်းမွန်စွာတကြိုပြေးလိုက်တယ်လို့အဖွဲ့ပြောခွင့်ရခြံဒုခကပြောပါတယ်
ဘူဒီရောင်မျိုးနဲ့ NLD ဥက္ကဋ္ဌဦးရဲသိန်းကဒီမနေ့ကဒီဗမာစစ်တပ်ကဒီစက္ကကစင်္ဃဌာနချုပ်ကဒီပြစ်တဲ့လက်နေကြီးထိပြီးတော့ညနေ 3:06 မိနစ်မှာဟိုသူတည်သွားပြီပေါ့နော်အဲ့ဒီမှာသူ့ကိုဖြစ်ကျင်လာတယ်လို့ဗျဒီဗမာစစ်တပ်ကဒီစက္ကကစင်္ဃဌာနချုပ်ကနေပြီးတော့မှအဲ့ဒီမှာဒီဘူဒီရောင်မျိုးနဲ့အောက်တောင်ရွာရဲ့အခြေဖက်3ကီလိုမီတာကျော်လောက်မှာရှိတဲ့ .48 တောင်ကုန်းကိုသူတို့ဒီဟိုနေ့လေတနားရီလောက်ကစပြီးတော့လက်နေကြီးအဲ့မှာပြင်းပြင်းထန်ထန်မရမနာဖြစ်တာရှိတယ်။ဒါတော့အဲ့ဒီမှာညနေ 3:06 မိနစ်မှာဦးပြေးသိန်းကိုဟိုလက်နေကြီးဟိုအမိကထိတာပေါ့နော်။အဲ့ဒီမှာသူ့ဟာအဲ့ဒီလက်နေကြီးပေါက်ပွေတဲ့အချိန်ကြောင်းဟိုဦးပြေးသိန်းရဲ့ခန္ဓာကိုယ်ကလည်းပဲဟိုတတကြီးဖြစ်သွားတာပေါ့။ဒါတော့အဲ့ဒီမှာကျွန်တော်တို့ကတော့ဒီအဲ့ဒီသူ့ရဲ့ကြံခဲတဲ့ဒီခန္ဓာကိုယ်အစိုက်ပိုင်းတွေကိုဟိုစုဆောင်ပြီးတော့မှကောင်းအောင်မှမေးတကြိုပေးလိုက်တာပေါ့။အဲ့ဒီမှာဒီသူ့ကိုလုံခြုံရေးပေးနေတဲ့ကျွန်တော်တို့တပ်ဖွဲ့ဝင်တချို့လေးတန်ရတဲ့ဥစ္စာတွေရှိတယ်။ဆိုတော့ဒီကျွန်တော်တို့လေးဒါမိသားစုနဲ့ထပ်တူဆိုင်မကောင်းပါဘူ
း။ဦးရည်သိန်းဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြည်ပြည်ဆိုင်ရာတရားရုံး NCJ မှာတော်ရောက်ရှင်းလင်းပြောဆိုခဲ့တာကိုထောက်ခံပွဲလုပ်ဖို့စီစဉ်နေတာကြောင့်ဒီဇင်ဘာလ17ရက်နေ့ကလေးကအေအဖွဲ့ကဖမ်းဆီးထားပြီးဘူဒီတောင်ပွိုက် 428 တောင်ကုန်းမှာသူ့ကိုကျွန်တော်တို့ကယာယီထိန်းသိမ်းထားတာဖြစ်တယ်လို့ခိုင်ဒုခကပြောပါတယ်။
အော်အဲ့ဒီမှာဒီ .48 တောင်ကုန်းမှာသူ့ကိုကျွန်တော်တို့ယာယီထိန်းသိမ်းထားတာပေါ့နော်ဆိုတော့အဲ့ဒီနေရာကိုဗမာစစ်တပ်ကနေပြီးတော့လက်နေကြီးတွေနဲ့ဒီ20နှစ်ရည်ကစပစ်တာပေါ့ဒီဒီဇင်ဘာ22မှာပြစ်တယ်23နောက်24မှာနားပြီးတော့မနေ့က25ရက်နေ့မှာသူတို့ဒီတနေ့လုံးကြီးပါပြစ်နေတာပေါ့ဆိုတော့အဲ့ဒီလိုမျိုးဒီဗမာစစ်တပ်ကရန်တန်းပြစ်ခတ်တဲ့ကြောင့်မလို့ဟိုအခုလိုမျိုးဒီမထင်မှပဲဟိုသူ့ကိုထိတာ
ဦးရဲသိန်းဟာတမ်တော်ကပြစ်လိုက်တဲ့လက်နက်ကြီးကြီးထိမှန်ပြီးတစ်ဆုံးတော့တာဖြစ်တယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ကပြောပေမယ့်တမ်တော်ဖက်ကတော့သူတို့ကိုပြစ်တာမဟုတ်တယ်လို့ဦးရဲသိန်းကိုအေအေကတတ်လိုက်တာ2ရက်လောက်ရှိပြီလို့အနောက်ပိုင်းတိုင်းစစ်ဌာနရှုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။တက်ကပြစ်တာမဟုတ်ဘူးနော်သူ့အကောင်ခင်ဗျားလည်းခေါ်ပြီးတရက်နေ့ရရှိခဲ့ွားအဲ့ကောင်တွေတတ်ပလိုက်တာနော်။တက်ကလက်နက်ကြီးပြစ်လို့ဆိုရင်အဲ့ကောင်တွေရောပြောတာအဲ့ဟာပဲနော်။တိုက်ပွဲဖြစ်လာလို့ခင်ဗျားတို့မင်းဖြစ်နေတယ်ကြာနော်။ရခိုင်မင်းလည်းတနေ့လုံးဖြစ်နေတယ်ဆိုတော့ ော
်အခုလိုဥယျာဉ်ကိုအဖွဲ့ကဖန်ဆီးထားစဉ်သိဆုံးသွားတာနဲ့ပတ်သက်ပြီးစစ်တွေမျိုးနဲ့ NLD ပါတီဩဂတာဦးစံချွေထွန်းကအခုလိုပြောပါတယ
်ဒါနဲ့လနကြီးကြီးလနကြီးကြီးကြားရတယ်လို့ကျွန်တော်တို့တရားရည်လေအဲသူရဲ့ဟာသူရဲ့စံစမာပဲလို့လည်းယူဆတယ်ဒါပေမဲ့အဲအဲ့ရွေးငွေစဉ်တော့မှသူယုံကြည်ရှင်းတဲ့ဟိုအလုံးလုံးတွေလုံငွေတွေကိုဆုံဆုံလိုက်တာတော့ငါတို့ကိုကိုလုတ်ပေါ်ကံဖက်တရားနေနေရောပါတီဥပစာပြောက်နေနေရောအဲဒီကိုဝန်ထမ်းဖျားတယ်ဆိုတာပြောရှင်ပါတယ
်အစိုးရတက်နဲ့အဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေမှာအရသာပြည်သူတွေကိုတက်မတော်ဖက်ကဖန်စီစစ်ဆေးတာတွေရှိသလိုအဲအဲဖက်ကလည်းစစ်ဖက်ဆိုင်ရာတာဝန်ရှိသူတွေဌာနဆိုင်ရာဝန်ထမ်းတချို့ကိုဖန်စီထားတာရှိပါတယ်မနေ့ကလေဘူတီတော်မျိုးနယ်ကလာဝကဝန်ထမ်း၃ဦးကိုအဲအဖွဲ့ကဖမ်းဆီးထိန်းသိမ်းထားသလိုရှင်းပြည်နယ်ပလဝက်မျိုးနယ်ကမျိုးသားလွတ်တော်မှဥဝေတင်ကိုလည်းအဲအဖွဲ့ကဖမ်းဆီးထိန်းသိမ်းထားတာနှစ်လနီးပါးရှိနေပြီဖြစ်ပါတယ်ဖြစ်ခိုင်းသောပိုင်းမှာအခုရက်ပိုင်းအတွင်းစိုးရတက်နယ်အဖွဲ့တို့တိုက်ပွဲတွေအပြင်းထန်ဖြစ်ပေါ်နေပြီးအရသာတည်ဆုံးတန်ရာရသူတွေများပြားနေသလိုတက်နယ်အဲနှစ်ဖက်ထိခိုက်ကြဆုံးမှုတွေလည်းရှိနေတာဖြစ်ပါတယ
်ဘူတီတော် NLD ပါတီဥက္ကဋ္ဌတည်ဆုံးကြတာနဲ့ပတ်သက်ပြီးတော့ VA သတင်းတော်ကိုတက်နိုင်ပြောပြသွားမှာဖြစ်ပါတယ်ဒီတစ်ခါမှာလဲဘူတီရောင်မှာပဲလာဝကဝန်ထမ်း၃ဦးဖမ်းခံလိုက်ရတဲ့အကြောင်းကိုပြောပြပေးကြပါမယ်။ဒီခိုင်းမီနယ်ဘူတီရောင်မြို့နယ်တောင်ပစာစခန်းမှာတာဝန်ကျတဲ့လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း၃ဦးကိုဖမ်းဆီးသွားတဲ့လက်နက်ကိုင်အဖွဲ့ဟာဒီခိုင်းလက်နက်ကိုင်အေအေအဖွဲ့ဖြစ်တယ်လို့တပ်မတော်ဌာနရှိသူတွေကပြောကြားလိုက်ပါတယ်။အေအေအဖွဲ့ကလည်းဒီအကြောင်းနဲ့ပတ်သက်ပြီးတော့ဟုတ်မှန်ကြောင်းအတည်ပြုပြောဆိုခဲ့ပါတယ်။ဒီခိုင်မီနယ်တွင်းကအဖမ်းဆီးအခြေအနေကိုတော့ VA မြန်မာပိုင်းသတင်းတော့နိုင်ကိုင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဘူတီတောင်မြို့နယ်တာမူဆာစခန်းကိုသွားတဲ့လဝကရာရှိ3ဦးကိုအေအေဖက်ကဖမ်းဆီးသွားတာဖြစ်ကြောင်းတမတော်သတင်းမှန်ပြန်ကြားရေးဖွဲ့တွင်းမှုဘူမှုချုပ်စုံမင်းထွန်းကပြောပါတယ
်သူတို့ကတော့တာမူဆာဘက်မှာတာဝန်ရှိလို့မသွားတာပေါ့တာဝန်ရှိလို့မသွားတဲ့အမှာဒီလည်းပါဆက်လီကိုပဲတာမူဆာနဲ့ဘူတီတောင်သွားနေကြဆက်လီပဲအဲ့မှာခီးကဲဆက်ရှိအောင်ပါတယ်အဲ့ကြောင်းကြီးရောင်းလာလေးမှာဒီအဝင်နဲ့ဒီအာဟုကအဲ့ဆက်ရှိအောင်လို့ဆက်စီရဲဆက်စီပြောကြတယ်လို့လဝကကလူ3ယောက်ကိုဖမ်းဆီးသွားတယ်ဆိုတော့အမှားပဲ။ဒီအခြေအနေကတော့ကျွန်တော်တို့ထပ်မကြားသေးပါဘူး။သတင်းဖုံလာနေပဲရှိပါသေးတယ
်။ခွေရက်ပြီးလို့တာဝန်ကျရနေရကိုပြန်လာတဲ့လဝကလက်ဆောင်ညွန်ကြားရင်မှုဦးသိမ်မျိုးအောင်နဲ့လာကျူသူလဝကရာရှိနှစ်ဦးအပေါင်း3ဦးဟာဒီဇင်ဘာ24ရက်နေ့မှာဗုဒ္ဓတောင်မြို့ကနေတောင်မစာကိုဆက်လီနဲ့အသွာကြောင်းရွာဘက်မှာအေအဖွဲ့ကနေပြည်စလိုတနတ်တင်နဲ့ဆစ်ဆေးခဲ့ပြီးဖမ်းဆီးခေါ်ဆောင်သွားတယ်လို့တမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်အေရခိုင်နဲ့နိုင်ငံအဖွဲ့ကတော့သူတို့၃ဦးကိုစစ်ဆေးမေးမြန်းဖို့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ကြောင်းအေပြောခွေရခိုင်တုခကအတည်ပြုပြောဆိုပါတယ
်လဝကဟို၃ဦးကိုတော့ကျွန်တော်တို့စစ်ဆေးစရာတွေရှိတဲ့အတွက်ကြောင့်မလို့ဒါထိန်းသိမ်းထားတာရှိတယ်ဗျအဲ့ဒီ၃ယောက်ထဲမှာတယောက်ကနေပြီးတော့ဒီအရင်ရေးရာရှိဟောင်းလို့လဲကျွန်တော်တို့သိထားတာရှိတယ်ဆိုတော့နောက်တစ်ခုရှိတာကဗမာစစ်တပ်ကဟိုရခိုင်ပြည်ထေစစ်စင်ရေးတွေမှာတော့တခါတလေကြာလို့ရှင်သူတို့ရေးယူနေဖောင်းကိုပြောင်းသွားလိုက်တခါတလေကြာလို့ရှင်လာဝကဖြစ်လိုက်တခါတလေမှာမိသားယူနေဖောင်းတွေဝပ်ပြီးတော့သွားလိုက်အဲ့လိုဥစ္စာမျိုးတွေသူတို့ဒါတောက်လျှောက်လုပ်နေတာရှိတယ်ဆိုတော့အခုဒီကျွန်တော်တို့ထိန်းသိမ်းထားတဲ့လူတွေကလည်းပဲအဲ့ဒီဗမာစစ်တပ်ကျူးလွန်တဲ့ဒီစစ်ရာဇဝမှုတွေမှာတော့ပါဝင်ပတ်သက်မှုရှိမရှိတော့သူတို့ဟာတကယ်ကိုလာဝကစစ်စစ်ဟုတ်ရဲ့လားဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့ဘက်ကနေပြီးတော့လိုအပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လုပ်နေတာရှိတယ်ဗျ
ရခိုင်ပြည်နယ်ပြည်နယ်လဝကဦးစီးမှုညွန်ကြားရေးမှုဦးအောင်မင်းကတော့အဖမ်းခံထားရတဲ့လဝကလက်ထောက်ညွန်ကြားရေးမှုဦးသိမ်မျိုးအောင်ဟာအရက်ဖက်ကလာတယ်လို့ဆိုပါတယ
်ဒီအရာရှိကတော့အတော့အရက်သားကနေဖြစ်လာတဲ့အရာကြီးပါအရက်သားကကျွန်တော်တို့ကတော့ PSC တရားနေအောင်လာပါကိုယ်ကခေါ်မှာဘူနန်းရေးချက်လေးကြီးရဲ့အတွက်တောင်းဝန်အောင်တော့
ရခိုင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေဇိုးကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခဟာပုံမကျေပြပြင်းထန်လာနေသလိုနှစ်ဖက်ပြန်လှန်ဖမ်းဆီးမှုတွေရှိလာနေတာပါပြီးခဲ့တဲ့နိုဝင်ဘာလ3ရက်နေ့ကချင်းပြည်နယ်ပလက်ဝါမြို့နယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဝေးတင်းကိုအေအေဘက်ကဖမ်းဆီးထားတာဖြစ်ပြီးဒီနေ့တည်းမလွတ်မြောက်သေးပါဘူးပြီးခဲ့တဲ့အောက်တိုဘာလ26ရက်နေ့ကရတိတာမြို့နယ်မေယူမြစ်တွင်အများကြီးရင်းတစင်းကိုအေအေဘက်ကနေတားဆီးစစ်ဆေးပြီးရင်းရင်ပေါ်မှာပါလာတဲ့အတ္တမရောတာရဲနဲ့အစိုးရဝန်ထမ်းစုစုပေါင်း16ဦးကိုဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပြီးတော့အခုချိန်ထိလည်းသူတို့ကိုပြန်မလွတ်ပေးသေးပါဘူးအောက်တိုဘာလ17ရက်နေ့ကလည်းမြောက်ဦးမြို့နယ်ထဲမှာမိတ္တတပ်ဖွဲ့16ဦးအဖမ်းခံခဲ့ရပါတယ်။သူတို့ဟာပြည်ဦးလွင်မြို့နယ်ဇီးပင်ကြီးဗဟုဝဏ္ဏတက္ကသိုလ်တင်တန်းစင်းပြီးဆွေပြည်တိတ်ခရီးသည်တင်ကားနဲ့ပြန်လာစဉ်အေအေရခိုင်လက်နက်ကန်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားပေမဲ့တလအကျော်မှာတော့ပြန်လွှတ်ပေးခဲ့ပါတယ်။မြန်မာစစ်တပ်ဘက်ကရခိုင်ပြည်နယ်တွင်းမှာရှိတဲ့ခြေရွာအုပ်ချုပ်ရေးမှုတချို့နဲ့ရွာသားတချို့ကိုအေအေနဲ့ပတ်သက်တဲ့ဆိုပြီးဖမ်းဆီးမှုတွေကလည်းပိုပြီးများပြားလာနေတာဖြစ်ပါတယ်ခင်ဗျာ။
ဒီတွင်တော့နိုင်ကွင်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဆူဒန်နိုင်ငံဘက်ကနိုင်ငံတကာသတင်းတော်တစ်ပုဒ်ကိုပြောပြချင်ပါတယ် သူရနိုင်ငံမှာကုန်စည်နှုန်းတွေတက်ခဲ့တဲ့ပေါ်ဆန္ဒပြပွဲတွေလာတော့ကြဖြစ်ခဲ့တာအခုလဆိုရင်တစ်နှစ်ပြည့်သွားပါပြီဒီဆန္ဒပြပွဲတွေကြောင့်နှစ်ပေါင်း30အာဏာရယူထားတဲ့သမ္မတအိုမာအယ်ဘတ်ရှားကိုစစ်တပ်ကအာဏာသိမ်းဖြုတ်ချလိုက်ပါတယ်အခုလိုအာဏာသိမ်းပြီးနောက်ပိုင်းမှာလည်းကန့်ကွက်ဆန္ဒပြတဲ့သူတွေကိုရဲရဲစက်စက်နေနေဖြုတ်ခွဲပြီးနောက်မှာမှကြားပြတ်ဆိုရဖွဲ့ဖို့သဘောတူခဲ့ကြတာပါအဲ့လိုနေနေမှုတွေအတွင်းတည်ဆုံးခဲ့ရတဲ့သူတွေအတွက်တရားမျှတမှုရရေးဆန္ဒပြသူတွေကတောင်းဆိုနေကြဆဲဖြစ်ကြောင်းမြို့တော်ခါတုံးကနေနာဘာမိုဟီဒီနီရဲ့သတင်းပြပုချက်ကိုတော့မတ်ခွန်ညူကပြောပြပေးမှာဖြစ်ပါတယ်ဗျာ
စူရမ2018 January လတုန်းကသတင်းပတ်ပေါင်းများစွာကြာခဲ့တဲ့လူမှုကန့်ကွက်ပွဲတွေမှာအသက်30အရွယ်ဟီရှမ်အယ်ဆာဝါနီလည်းပါဝင်ပါတယ်သူဟာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်မှုကို၃ချိန်ခံခဲ့ရတဲ့သူပါ
My injury was one in the series of repressions and violation that
ကျွန်တော်တန်ရရဟာစူဒန်ပြည်သူတွေပေါ်ဆစ်ဆူရကဇက်တိုက်ကျူးလွန်နေတဲ့အကြမ်းဖက်မှုတွေနဲ့နှိပ်ကွပ်မှုတွေကတခုပါအဲ့ဒီချိန်ကလေးကကျွန်တော်ဘဝလည်းပြောင်းသွားပါတယ်တိုင်းပြည်အခြေအနေပြောင်းကိုပြောင်းရမယ်ဆိုတာပို့ပြီးတော့လက်ခံယုံကြည်လာပါတယ်
အခြေအနေတွေဟာတကယ်လည်းပြောင်းခဲ့ပါတယ်ကြီးမားကျယ်ပြန့်တဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့ဂျိုချာဂျိုချာရင်ဆိုင်တိုက်ခိုက်မှုတွေလပေါင်းတော်ကြာဖြစ်ခဲ့ပြီးတဲ့နောက်2018 AB လထဲမှာတော့ဆူဒန်စစ်တပ်ဟာနှစ်30အုပ်ချုပ်လာခဲ့တဲ့သမ္မတအိုမာအယ်ဘတ်ရှားကိုယာရုကဖယ်ရှားလိုက်ပါတယ်ဒါပေမဲ့ဂျွန်လကစပြီးတလကျော်ကြာဆက်ပြီးတော့ထိုင်သပိတ်တိုက်ပွဲဆင်နွှဲနေတာကိုအဆုံးသတ်ပြီးဖို့ငင်းဆန်နေတဲ့ဆန္ဒပြသူတွေကိုစစ်တပ်ကအတင်းကျပ်ဖယ်ရှားခဲ့တာမှာတော့လူပေါင်း89ယောက်သေဆုံးသွားပါတယ်ကြားဖြတ်အစိုးရကိုအာဏာလွှဲဖို့နဲ့တမရဟောင်းဘက်ရှားကိုရုံးတင်စစ်ဆေးဖို့ဩဂုတ်လထဲမှာသဘောတူညီချက်လက်မှတ်ထိုးခဲ့ကြပါတယ်။ဒါပေမဲ့အရေးခင်းကာလအတွင်းတည်ဆုံးခဲ့ကြရသူတွေအတွက်တရားမျှတမှုမရှိဘူးဆိုပြီးစူရန်ပြည်သူအများအပြားကတော့အပြစ်တင်ရှုတ်ချနေကြတာပါ။အာမတ်အလီကဆန္ဒပြသူတဦးပါ
The most important thing for us is to achieve justice for the martyrs. Yes, we marched for liberty.
ကျွန်တော်တို့ရဲ့အရေးကြီးဆုံးကတော့ကိုကျိုးစွန်အသက်ပေးသွားကြသူတွေအတွက်တရားမျှတမှုရရှိရပါပဲ။ကျွန်တော်တို့ဟာစောင့်ဝင်နေရေးစီကြီးမြင့်လာတာကြောင့်ချီတက်ဆန္ဒပြခဲ့ကြတယ်။နောက်တော့ဒီတိုင်းပြည်ကိုတည်ဆောက်ဖို့ကျွန်တော်တို့နဲ့အတူချီတက်ရင်းကြာဆုံးသွားကြတဲ့အာဇာနည်တွေအတွက်တရားမျှတမှုနဲ့လူအခွင့်ရေးကြဖို့တစ်ခါထပ်ပြီးချီတက်ခဲ့ကြရပြန်ပါတယ်။ဒီတိုင်းပြည်ကိုတစုံတစ်ယောက်ကအခွင့်ထူးခံပြီးအပိုင်စီထားလို့မရပါဘူး။တိုင်းပြည်တည်ပြည်ဆိုတာဟာရသားတစ်ယောက်ဒါမှမဟုတ်စစ်အစိုးရအဖွဲ့တစ်ဖွဲ့ပိုင်လည်းမဟုတ်ပါဘူး။တိုင်းပြည်တစ်ပြည်ကိုပြည်သူလူထုကသာပိုင်ပါတယ
်။ဆူဒန်ပြည်သူတွေဟာဒီလကိုတမရဟောင်းဘက်ရှာအစိုးရအုပ်ချုပ်မှုနောက်ပိုင်းတရားမျှတမှုနဲ့တရားဥပဒေစိုးမိုးရေးတို့ကိုတောင်းဆိုတိုက်ပွဲဝင်တဲ့အရေးခင်းရဲ့တစ်နှစ်ပြည့်အဖြစ်သတ်မှတ်ခဲ့ကြပါတယ်။ဆူဒန်နိုင်ငံရဲ့ဂျားဖြတ်အစိုးရကအဲ့ဒီတောင်းဆိုချက်တွေကိုဖြည့်ဆည်းပေးဖို့ကတိပြုခဲ့ပါတယ်။ရရှစ်ယာကူကတော့ဒုတိယပြန်ကြားရေးဝန်ကြီးပါ
။ Justice isn't more related to the former regime.It's related to what happened after the former regime, especially clearing the protests.
အခုတောင်းဆိုနေတဲ့တရားမျှတမှုဟာအရင်အစိုးရဟောင်းနဲ့မဆိုင်တော့ပါဘူး။အစိုးရဟောင်းပြုတ်ကျပြီးနောက်ပိုင်းဖြစ်ပျက်ခဲ့တာတွေနဲ့သာသက်ဆိုင်ပါတယ်။အထူးသဖြင့်တော့ထိုင်းတဘိတ်မှောက်နေကြတဲ့ဆန္ဒပြသူတွေကိုရှင်းလင်းဖယ်ရှားတဲ့ကိစ္စမှာပါ။ဒါအပြင်ဆစ်ဖြစ်နေတဲ့နေရာတွေမှာအသက်ခံခဲ့ရသူတွေ၊နေရာရွှေ့ပြောင်းခံရသူတွေ၊မမျှမတအလုပ်ဖြုတ်ခံရသူတွေ၊ထောင်သွင်းအကျဉ်းချခံရပြီးနေဆက်ခံရသူတွေသာမကတရားရုံးမတင်ပဲတည်တံပေးခံရသူတွေအတွက်ပါသူတို့ရဲ့ရာသင်ရထိုက်တဲ့အခွင့်အရေးတွေပြန်ရဖို့ဖြစ်ပါတယ်
။ဒါပေမဲ့ဆူဒန်နိုင်ငံရဲ့အငင်းပွားဖွယ်လုံခြုံရေးတပ်ဖွဲ့တွေကတော့အာဏာကိုစုပ်ကင်ထားတော့မှာပဲ။ဆူဒန်လူကြီးပိုင်းကတော့အတိတ်ကအရေးခင်းတွေဟာဒီမိုကရေစီစနစ်ကူပြောင်းရေးမျှော်လင့်ချက်အတွက်အရာမတင်ဖြစ်ခဲ့ရတာကိုသတိတရဖြစ်နေကြပါတယ်။အသက်မသေးပဲလွန်မြောက်ခဲ့တဲ့ဆော်ဝါနီကအခုလိုနှစ်ပတ်လည်ကာလရောက်ချိန်မှာကိုဂျိုးစွန်အသက်ပေးခဲ့ကြသူတွေရဲ့ကြိုးပမ်းမှုတွေဟာအချီးနှီးမဖြစ်သင့်ဘူးလို့ပြောပါလေရှင်
။ဆူဒန်ဆန္ဒပြပွဲတစ်နှစ်ပြည့်အချိန်ဒီကိုတော့မတ်ခွန်ကြီးပြောပြသွားတာဖြစ်ပါတယ်။ VOA ကနေ6ရက်နေ့ညနေခင်းမြန်မာဘာသာအစီအစဉ်တွေကိုညနေ9:00နာရီဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ဒဇမ်မာတေးလက်ဆောင်ဖြစ်တဲ့အချင်းတပုတ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Taylor Swift ဆိုထားတဲ့ Back to December ဆိုတဲ့ချင်းကိုနားဆင်ကြအောင်ပါဗျာ
။ I'm so glad you made time to see me. How's life? Tell me how's your family? I haven't seen them in a while. You've been good, busier than ever.Small talk, work in the weather. Your guard is up, and I know why. Because the last time you saw me, you stood burning up.
Taylor Swift ဒီဆိုထားတဲ့ Back to December ဆိုတဲ့သချင်းကိုနားဆင်ကြရတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေခြားသောရင်းနေညနေခင်းအစီအစဉ်တွေကို9.19 နဲ့25ရောက်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ကျွန်တော်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းပါပဲ။ VOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00ကနေ 9:00 ခွဲထိထပ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကိုယ်တော်တရင်ချင်းချုပ်ကိုကိုအောင်လင်ဦးကတက်လက်ချင်ညာပေးမှဖြစ်ပါတယ
်။ကုလသမဂ္ဂကအသိမပြုထောက်ခံထားတဲ့လီဗျားနိုင်ငံထရီပိုလီမြို့တော်ကအစိုးရအတွက်စစ်ကူဖြစ်တူရကီစစ်တပ်တွေဆေလွတ်ခွင့်ပြုဖို့ရှေ့လဇန်နဝါရီလတဲ့လွှတ်တော်မှာမဲခွန်းမဲ့ကြောင်းတူရကီသမ္မတကဒီနေ့ပဲပြောလိုက်ပါတယ်။လွှတ်တော်တွေပြန်ဆက်ပြီးနောက်ဇန်နဝါရီလ10ရက်နဲ့9ရက်နေ့တရရက်မှာမဲခွန်းမှာဖြစ်တယ်လို့ခန့်မှန်းထားတဲ့အကြောင်းလဲတူရကီသမ္မတရီချစ်တိုင်အာရဝန်ကပြောဆိုလိုက်တာပါ။ဒီဇွေးနိုင်ငံမှာကျင်းပမဲ့ထရီရွေးကောက်ပွဲမှာလစ်ခုပါတီကိုဦးဆောင်ရွေးခံမဲ့သမ္မတခေါင်းဆောင်ရွေးပွဲကိုပါတီရွေးမှာဒီကနေ့ကျင်းပနေပါတယ်။ဒီနေ့တည်းနှစ်ကျင်လုခဲ့တဲ့ရွေးကောက်ပွဲတွေမှာလစ်ခုပါတီကအပြတ်အသတ်အနိုင်မရခဲ့တယ်လို့ဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကလည်းညွန်မောင်းဆူရမဖွင့်နိုင်တဲ့ကြောင့်ဝန်ကြီးချုပ်ရဲ့နိုင်ငံရေးပြင်ပကတူတာပိုတင့်တော်တဲ့ခေါင်းဆောင်ဖြစ်မယ်ဆိုပြီးတော့လည်းမဲဆွဲပြောဆိုနေတာပါ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားပိုင်နက်နယ်မြေညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာအပြန်အလှန်ဖြစ်ကပ်မှုကြောင့်ပါကစ္စတန်စစ်သား၂ယောက်သေဆုံးပြီးအိန္ဒိယစစ်သား၁ယောက်သေဆုံးတဲ့ကြောင်းနှစ်ဖက်တောင်းဝန်ရှိသူတွေကပြောပါရယ်။ဒီဝါမျိုးမှာအိန္ဒိယဘက်ကဖြစ်ခဲ့ရာကစစ်သား၂ယောက်သေဆုံးပြီးပြန်လည်ဖြစ်ကပ်ခဲ့တယ်လို့လည်းပါကစ္စတန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြခဲ့တာပါ။ဖိလစ်ပိုင်နိုင်ငံအလယ်မှာခရစ်စမတ်နေ့ကတိုက်ခတ်သွားခဲ့တဲ့တိုင်ဖုန်းမုန်တိုင်းကြောင့်လူ73ယောက်တမန်နဲ့သေဆုံးသွားကြောင်းတာဝန်ရှိသူတွေကပြောပါရယ်။ဖန်ဖုန်တိုင်ဖုန်းမုန်တိုင်းဟာဖိလစ်ပိုင်နိုင်ငံကိုနှစ်ရက်ကြာဖြတ်သန်းတိုက်ခတ်စဉ်မှာတော့တနါရီလတိုင်းတုန်းကီလိုမီတာ120လောက်နဲ့မိုးတိချန်စွာရွာသွန်းမှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကြီးမားခဲ့တယ်လို့လူတွေလည်းအိုးအိမ်ဆုတ်ခွာတိတ်ဆောင်ခဲ့ကြရပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လင်းဦးခြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစည်းအဝေးထုတ်လို့ရမှုကမဆုမြတ်မွန်ဖြစ်ပြီးတော့အတန်ဖန်းအင်ဒီယာကတော့ဂျိုဂယ်ဖြစ်ပါတယ် VOA American အတန်ညနေပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိလိုင်းလုပ်ပြီးတော့ 7:19 နဲ့ 25:00 ရောက်ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပThis program has come to you from the Voice of America, Washington. From Washington, this is...